Welcome to the Voice of America in Burmese.
ပေကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဇန်နဝါရီလ29ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဖြည့်ဆွက်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့ပဲပြောပြပေးပါပါရုရှားရဲ့မစ္စိုင်းဒုံးကျင်တဲ့တိုက်ခိုက်မှုကြောင့်ယူကရိန်းမှာ12ဦးတဲ့မင်းနဲ့တေဆုံးခဲ့ရပါတယ်ရုရှားခြေစပ်တပ်ဖွဲ့ Wagner Group ကိုအမေရိကန်ကအရေးယူတန်ခတ်လိုက်ပါပြီမြန်မာနိုင်ငံမှာတော့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဘိန်းစိုက်ပျိုးမှုတွေတိုးလာတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကနားဆင်ရမှာတစ်ခုကတော့
ဒီကောင်ဒီချက်ဒီနဲ့ကျွန်တော်ပေါ်ဒီလေးအာမီပါနော်ပေါ်ဒီလေးအာမီ PDF ပူပေါင်းဖွဲ့တွေနဲ့တိုက်ပွဲတွေစဖြစ်ခဲ့တာ
PDF နဲ့ KNU ပူပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီကတစ်ဖက်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းနောက်ပိုင်းမှာအပြည့်စုံကြားမှာပါတစ်ဆက်တည်းမှာပဲစကိုင်းတိုင်းထဲမှာလည်းစစ်ကောင်စီတပ်တွေကြောင့်ဒေသခံတွေထွက်ပြေးနေရတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာလူဦးရေစီးရင်တွေကောက်နေတဲ့အကြောင်းတွေကိုလည်းပြောပြပေးမှာပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတို့ကိုလည်းနားဆင်ကြရမှာပါအခုတော့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်တို့ကပြောပြပေးပါမယ်ခင်ဗျာ
ရုရှားကမစ္စိုင်းဒုံးကျည်တွေနဲ့ထပ်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်ကျတဲ့ပြင်းတွေမှာယူကရိန်းကဒေသအများပြားမှာတေဆုံးရသူက12ဦးရှိပါတယ်။ဒဏ်ရာရသူကနောက်12ဦးရှိတယ်လို့ယူကရိန်းအရေးပေါ်ဌာနကပြောပါတယ်။ရုရှားဘက်ကပစ်ခတ်တဲ့မစ္စိုင်းဒုံးကျည်က55လုံးရှိပြီးတော့အဲ့ထက်ကအများစုကိုယူကရိန်းဘက်ကနေပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အဆောက်အဦ35လုံးနဲ့ပျက်စီးခဲ့ရတာပါ။ယူကရိန်းသမ္မတကတော့ရုရှားအင်အားကြီးလက်နက်တွေရှိတဲ့ရုရှားကိုတွန်းလှန်တိုက်ခိုက်ဖို့အတွက်လက်နက်တွေလိုနေပါတယ်လို့ချက်တဲ့ပရင်းနေမှာပဲပြောပါတယ်အကြမ်းဖက်သမားတွေကကျွန်တော်တို့မြို့ရွာတွေကိုပစ်ခတ်တဲ့ရုရှားရဲ့မစ္စိုင်းဒုံးတိုင်းအီရန်ရဲ့ဒရုန်းတိုင်းကကျွန်တော်တို့ဘာကြောင့်လက်နက်တွေလိုနေလဲဆိုတာကိုပြောပြနေကြတာပါအကြမ်းဖက်သမားတွေကိုပဲလက်နက်ကပဲအကြမ်းမဖက်အောင်လှုပ်ပေးနိုင်မှာပါလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောသွားတာပါဆောင်ကလာအလွန်အေးတဲ့ဒေတာမှာရုရှားတပ်တွေကလျှက်စစ်မီးပေးတဲ့ဒဏ်ဘေးဆဲုံတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတော့ယူကရိန်းနဲ့စိတ်သက်သာအောင်ဆက်လုပ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။နိုင်ငံတကာစွန့်အေဂျင်စီ IAEA ရဲ့အကြီးအကဲရာဖဲလ်ဂရော့ဆီကလည်းယူကရိန်းကဇပိုရီရှာနျူကလ িয়ার ဒဏ်ဘေးဆဲုံကြီးတဝိုက်နေစဉ်လုံးလုံးပောက်ကွဲတံတွေကြားနေရတာဖြစ်ပြီးတော့ဒီနျူကလ িয়ার ဆဲုံဝင်းချင်ကိုပြစ်ခတ်ရဆဲတဲ့ဇုံဖြစ်တတ်မှတ်ပေးဖို့ချက်တဲ့ပရင်းနေမှာပဲထပ်ပြီးတောင်းဆိုလိုက်ပါတယ်။Ukraine တဲ့နိုင်ငံတကာစီးကူညီတွေပေးနေတာဖြစ်ပြီး American ကသူ့ရဲ့အစ်မမြင့် Abrams Tanker 30စီးပေးမယ်လို့ကြေညာပေးတယ်လို့ Germany ကသူ့ရဲ့ Leopard 2 Tanker 14စီးပြင်ဥရောပနိုင်ငံတချို့ကလည်းတိုက်ခိုက်ရေးရင်တွေပို့ပေးမယ်လို့ပြောထားကြတာဖြစ်ပါတယ်
။ Israel နဲ့ Palestine ကြားတင်းမာမှုတွေမြင့်တက်နေတာကိုရှော့ချဖို့ American ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ Israel ထိန်းချုပ်ထားတဲ့အနောက်ဖက်ကန်ဒေသ Geneva ကြာသပတေးနေ့က Palestine တပ်ဖွဲ့တွေပြီးခါမှာခင်ဗျာအစ္စရေးတပ်ဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုတစ်ခုအတွင်းတက်ကြီးပိုင်းအမျိုးသမီးတဦးအပါအဝင်ပါလက်စတိုင်း၉ဦးသေဆုံးခဲ့ရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုအမေရိကန်ကတောင်းဆိုလိုက်တာပါဒီတိုက်ခိုက်သေဆုံးမှုမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဗလင်ကင်ရဲ့အရှိလေပိုင်းခီးစဉ်စတင်မှုရပိုင်ပဲလိုတော့တဲ့အချိန်မှာဖြစ်ပွားခဲ့တာပါဒါဟာဝမ်းနည်းစရာပါလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရှိလေပိုင်းရေးရာထိပ်တန်းအရာရှိတဦးကပြောပါတယ်လာမယ့်ဇန်နဝါရီလ29ရက်နေ့မှာစတင်မဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလန်ကန်ရဲ့သုံးရက်ကြာအရှိအလေပိုင်းခီးစဉ်မှာအီဂျစ်၊အစ္စရယ်နဲ့အနောက်ဘက်ကန်ဒေသတွေကိုတွားရောက်ဖို့ရှိပါတယ်။ခီးစဉ်အတွင်းမစ္စတာဘလန်ကန်ဟာအီဂျစ်၊အစ္စရယ်နဲ့ပါလက်စတိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်၊အီရန်၊အစ္စရယ်နဲ့အီရန်အရေးနဲ့အစ္စရယ်နဲ့ပါလက်စတိုင်းဆက်ဆံရေးတွေကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။
ယူကရိန်းမှာအရသားတွေပေါ်မှာပြစ်မှတ်ထားပြီးတိုက်ခိုက်တာပါဝင်စစ်ပွဲဆင်နွှဲမှုမှာပါဝင်တဲ့ရုရှားခြေစပ်တပ်ဖွဲ့ Wagner Group အကြီးအကဲ Yevgeny Prigozhin ကနဲ့ဒီကုမ္ပဏီနဲ့ဆက်နွယ်နေသူတွေလုပ်ငန်းတွေအများအပြားကိုအမေရိကန်ကအရေးယူတန်းခတ်လိုက်တယ်လို့န နိုင်ငံရေးဝန်ကြီးအန်ထိုနီဘလင်ကင်ကအချက်အလက်နေမှာကြေညာလိုက်ပါတယ်။ Wagner Group ကုမ္ပဏီအကြီးအကဲကုမ္ပဏီနဲ့ဆက်နွယ်နေသူတဦးနဲ့လုပ်ငန်း၅ခုအပြင်ရုရှားစစ်ပစ္စည်းထုတ်လုပ်ရေးမှာပါဝင်ပတ်သက်တဲ့အစိုးရအရာရှိတွေလူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားအရေးယူကြောင်းကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရုရှားအကျဉ်းသားတွေကိုလူသစ်ဖြစ်နဲ့စုဆောင်ပြီး Wagner Group အတွက်အလုပ်လုပ်ခိုင်းတာနဲ့ယူကရိန်းမှာတိုက်ခိုက်ဖို့ရှေ့တန်းစစ်မျက်နှာတွေကိုဆစ်လွတ်တဲ့ရုရှားစုအကျဉ်းတောင်အကြီးအကဲ၃ဦးကိုလည်းပြစ်မှတ်ထားအရေးယူတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အာဖရိကတိုင်းမှာကျူးလွန်ခဲ့တဲ့လုပ်ရက်တွေအတွက် Wagner Group ကိုထင်ရှားတဲ့နိုင်ငံတကာရာဇဝတ်ကိုင်းဖြစ်တဲ့ American ဗန်နိုင်းဝန်ကြီးဌာနကတတ်မှတ်လိုက်တယ်လို့လည်းပြောပါတယ်။ရုရှားချေစားတပ်ဖွဲ့ကသတင်းသမားတွေအကူအညီပေးအလုပ်သမားတွေနဲ့လူနည်းစုဖွဲ့ဝင်တွေပေါ်မှာအကြမ်းဖက်ချင်းချောက်တာတွေဘိုးအာဖရိကသမရနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေချင်းချောက်တာမာလီမှာတပ်ဖြတ်မှုမရင်းမှုကျူးလွန်ခဲ့တာလည်းဖော်ပြထားပါတယ်။ရုရှားရဲ့ရန်လုံမှုတွေနဲ့ကမ္ဘာတစ်လွှာတည်ငြိမ်မှုပြပြအောင်လှုပ်ဆောင်မှုကိုအမေရိကန်ကဒီဇိုင်းမဲ့မဲ့ဖြည့်ရှင်းမှုစ조사မယ်လို့လည်းဝန်ကြီးကပြောပါတယ်
။သိမ်းပိုက်ခံဂျော်ဒန်မြစ်အနောက်ဘက်ကဒေသကပရိပကတွေဖြစ်ပွားနေတဲ့နေရာကိုအစ္စရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းဖမ်းဆီးခဲ့စဉ်မှာအ ਨੇ စုံပါလက်စတိုင်းကိုဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောပါတယ်။ဂျာတာပရိနစ်ကဖြစ်စဉ်ဟာဆိုရင်နှစ်အတန်ကြာအတွင်းဒီနယ်မြေအတွင်းမှာဖြစ်ပွားခဲ့သမျှအသေးအပြောက်အများဆုံးတွေကတခုအပါဝင်ဖြစ်ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကဒေသမှာပါလက်စတိုင်းစစ်သွေးကြွတွေရဲ့အမာခံနယ်မြေဖြစ်တဲ့ဂျနီဒုက္ခသည်စခန်းမှာအစ္စရေးတပ်ဖွဲ့တွေရဲ့တစ်နှစ်လောက်စီးနင်းဖမ်းဆီးမှုတွေထဲမှာကြမ်းတမ်းပြင်းထန်လွန်းတဲ့စစ်စင်ရေးတစ်ခုအဖြစ်လဲပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောပါတယ်။အစ္စရေးတပ်ဖွဲ့တွေဟာစစ်သွေးကြွကုန်ရက်ကိုဖြိုခွင်းဖို့ရည်ရွယ်ပြီးဂျော်ဒန်မြစ်အနောက်ဘက်ကဒေသကိုညအချိန်မှာဝင်ရောက်စီးနင်းဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့လှုပ်ဆောင်နေတာဖြစ်ပါတယ်။ပါလက်စတိုင်းတွေဘက်ကတော့အစ္စရေးတွေ55နှစ်ကြာသိမ်းပိုက်ထားတဲ့သူတို့ရဲ့နယ်မြေကိုအနာဂတ်နိုင်ငံတော်တစ်ခုဖြစ်သဘောထားနေကြပါတယ်ခင်ဗျာ
view American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32မီတာ 32 kHz 9395နဲ့9383ည32မီတာ 49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတော့ဘိန်းထုတ်လွှင့်မှုတဟုန်ထိုးများလာခဲ့တယ်လို့ကုလသမဂ္ဂမွေးရစင်းနဲ့ရာဇဝတ်မှုကင်းဆိုင်ရာယုံ UNODC ကကြေညာပြနေမှာပြောပါတယ်နိုင်ငံတွင်းမွေးရစေးဝါတိုက်ဖြည့်ကြိုးပမ်းမှုကြဆင်းလာသလိုဆင်းရဲရင်းနဲ့နှက်လာကြတဲ့အတွက်ဘိန်းလုပ်ငန်းလုပ်ကင်သူတိုးလာပြီးတော့ဒီ2022မှာဘိန်းဆိုင်ပြုမှုက3ပုံတပုံလောက်တိုးလာခဲ့တယ်လို့အရှိတောင်အာရှနဲ့ Pacific ဆိုင်ရာ UNODC တာဝန်ခံ Jeremy Douglas ကဘန်ကောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Golden Triangle in a sense is back in the opiate business
ရှေ့တရီကန်ဒေတာမှာဘိန်းလုပ်ငန်းပြန်ပြီးထွန်းကားလာပါတယ်ဘိန်းလုပ်ငန်းကျဆင်းနေတာနှစ်ပေါင်းအတော်ကြာမှအခုလိုပြန်ထွန်းကားလာတာအတွက်တော့ကိုစိုးရင်ပါတယ်လို့ပြောသွားတာပါဒီဒေသမှာမွေးရမှောင်ခုံးမှုတွေတိုးလာပြီးတော့ဘိန်းစင်းအများစုကမြန်မာဘက်ကနေတရုတ်နဲ့ဗီယက်နမ်ကိုတင်ပို့နေတယ်လို့ဘိန်းမြူကတော့ဒေသရင်းနိုင်ငံတွေစီတင်ပို့နေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမနစ်ကစိုက်ပျိုးရာသီအတွင်းဘိန်းစင်းစိုက်ပျိုးမှုကအေကတသိန်းနီးပါးဖြစ်လာပြီးတော့ရာဂိုင်နှုန်းအဖြစ်ဆိုရင်33ရာဂိုင်နှုန်းတိုးလာတယ်လို့ပြောပါတယ်မြန်မာနိုင်ငံကဘိန်းဆိုင်ပြိုးရောင်းဝယ်မှုတံမိုးဟာဒေတာရင်းရောင်းဝယ်မှုနဲ့ဘိန်းစင်းကနေဘိန်းဖြူနဲ့တခြားမှုရစေထုတ်လုပ်မှုပေါ်မူတည်ပြီးတော့အမေရိကန်ဒေါ်လာတန်600ကနေတန်2000ကျားရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်
။အမေရိကန်စီးပွားရေးဟာပြီးခဲ့တဲ့နှစ်ကုန်မှာအနည်းငယ်နှေးကွေးလာခဲ့ပေမဲ့တစ်နှစ်ပတ်လုံးအနည်းငယ်ကတော့1.9%ကိုင်းလုံးတိုးတက်လာတယ်လို့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီနှစ်2023ခုနှစ်မှာစီးပွားရေးကျဆင်းမှုဖြစ်လာနိုင်ခြေရှိတယ်လို့လေလာသူတွေကခံမှန်းနေချိန်မှာဝန်ကြီးဌာနကအဲ့ဒီလိုထုတ်ပြန်လိုက်တာပါကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်မှာပြီးခဲ့တဲ့နှစ်ပထမနှစ်ဝက်အတွင်းဖွံ့ဖြိုးမှုကျဆင်းခဲ့ရာကတတိယ3လဘက်မှာ 3.2% ခန့်ရှိခဲ့ပြီးအော်တိုဘာလကနေဒီဇင်ဘာလအထိနောက်ဆုံး3လဘက်မှာပြန်ကျသွားခဲ့ပါတယ်ကိုဗစ်ကာယောဂါကူးစက်မှုကနေပြန်လည်နလန်ထလာခဲ့တဲ့2021ခုနှစ်မှာဖွံ့ဖြိုးမှု 9.9% ခန့်ရှိရာကနေ2022ခုနှစ်တစ်နှစ်လုံးရဲ့စီးပွားရေးတိုးတက်မှုကတော့ 1.1% ခန့်သာရှိခဲ့ပါတယ်။အတက်အကျမျိုးစုံနဲ့ကြုံတွေ့ခဲ့ရပြီးပြီးခဲ့တဲ့နှစ်ထဲနှစ်ပေါင်း40အတွင်းကုန်စည်နှုန်းအမြင့်ဆုံးအခြေအနေကိုရောက်ခဲ့ပြီး အမေရိကန်လူနန်းစားအသီးသီးမှာချက်တဲမှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်။တစ်ချိန်တည်းမှာပဲလစဉ်အလုတ်ကင်တွေရရှိမှုက290အတွင်းအလုတ်လက်မဲ့အနှိမ်ဆုံးအဆင့်ကိုရောက်ရှိခဲ့ပါတယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကကာဝဲခန့်မာတွေမှာလူပေါင်း7ဦးသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုကိုကျူးလွန်ခဲ့တဲ့အသက်82နှစ်အရွယ်ဟွမ်ကန်ထရန်ဟာသေဆုံးရသူတွေနဲ့ဆက်နွယ်မှုရှိတာမတွေ့ရတယ်လို့သူဘာကြောင့်ခုလိုပြက်ခတ်ခဲ့ရဲဆိုတာကိုစုံစမ်းနေစေပဲလို့အာနာဘိုင်းတွေကပြောပါတယ်။သူဟာ1996ခုနှစ်တုန်းကဝဲခဲ့တဲ့လိုင်စင်မဲ့တနက်နဲ့စနေနေ့ညကမွန်ထရီပတ်ကရှာဘလူးဘောရူမ်ကပွဲခန့်မှာမှာအချက်ပေါင်း42ချက်ပြက်ခတ်ခဲ့တာလို့ Los Angeles County ရဲရာရှိ Robert Luna ကပြောပါတယ်။သူကိုအလုံပိတ်ဗန်ကားထဲမှာရဲတွေဝိုင်းမိထားချိန်မှာပဲလိုင်စင်နဲ့သူကင်ဆောင်ထားတဲ့သူ့ရဲ့နောက်တနက်တက်လက်နဲ့သူ့ကိုသူအဆုံးစီရင်သွားတယ်လို့လည်းရဲကပြောပါတယ်။ဒီခေါင်ကောင်စာတိဖြစ်တဲ့ထရန်ဟာဒီကမ္ဘာခမကိုမလာတာအနည်းဆုံး9နှစ်ရှိပြီဖြစ်တယ်လို့တည်ဆုံးသူတွေနဲ့လည်းတစုံတရာဆက်နွယ်မှုမရှိဘူးလို့အာနာဘိုင်တွေကပြောပါတယ်။တည်ဆုံးရသူအများစုဟာအသက်အရွယ်ကြီးရင်သူတွေဖြစ်ပြီးတော့ဒဏ်ရာရသူကတော့9ဦးရှိနေတာပါ။ကြေုပ်နှစ်တကူအချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့အမုန်းတရားကြောင့်ဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေတိုးလာတာနဲ့ရင်ဆိုင်နေရတဲ့အာရှနယ်ပေါ်အမေရိကန်မိသားစုအတိုင်းဝန်းတွင်မှာဒီဖြစ်ရကြောင့်စိုးရိမ်မှုတွေတိုးလာစေပါတယ်။ Los Angeles မြို့လယ်မှာနေထိုင်တဲ့ Trump အနေနဲ့ဒီ10မိုင်လောက်အကွာကဒီခန့်မကိုလာပြီးတော့တနက်အချက်40ကျော်ပြစ်ခတ်ဖို့ဘယ်ချိန်တည်းကကြိုတင်ကြံစည်နေတယ်ဆိုတာကိုမသိရကြောင်းလည်းရဲကပြောပါတယ်။သူက1990တုန်းကတော့တနက်ကိုတရားမဝင်ကင်ဆောင်မှုနဲ့အဖမ်းခံခဲ့ရတာဖြစ်ပါတယ
်။အာကာသရဲကဂျိုသိန်းဂျိုမွားတကူဟာစက်တာပရင်းနေမှာကဘာကနေမိုင်း90လောက်ပဲဝေးတဲ့နေရာအထိကပ်ပြီးဖြတ်သန်းသွားမှဖြစ်ကြောင်းအမေရိကန်အာကာသစူးစမ်းရေးအဖွဲ့ NASA ကသတင်းထုတ်ပြန်လိုက်ပါတယ်။ဂျိုငယ်ဟာကဘာရဲ့လေပတ်နှုတ်အတိုင်းလေပတ်နေတဲ့ဂျိုဒုတွေသွားတဲ့လမ်းကြောင်းတဲရောက်ရှိလာမှဖြစ်ပါတယ်။ဒီဂျိုငယ်ကို2023 BU လို့နာမည်ပေးထားပြီးသူဟာကဘာအတွက်အန္တရာယ်မပေးနိုင်ဘူးလို့လည်း NASA ကသူ့ရဲ့ website မှာဖော်ပြထားပါတယ်။တကယ်လို့ကမ္ဘာလေထုထဲဝင်လာခဲ့ရင်မီးလောင်ပျက်စီးသွားမှာဖြစ်ပြီးအုတ်ကာပြန်အပိုင်းအဆအငယ်လေးတွေအဖြစ်သာမြေကမ္ဘာပေါ်ကိုကြားရောက်လိုက်နိုင်ခြင်းရှိတယ်လို့ပြောပါတယ်။အချင်း17ပေကနေ28ပေလောက်သာရှိတဲ့ဂျိုးငယ်ဟာကမ္ဘာနဲ့အနီးဆုံးကိုရောက်လာတဲ့ဂျိုးအဖြစ်လဲမှတ်တမ်းဝင်ခဲ့ပါတယ်။အမေရိကန်အရှေ့ဘက်ခြမ်းဆန်တော်ချိန်ည9နာရီခွဲလောက်မှာတောင်အမေရိကတိုက်တောင်ပိုင်းကနေဖြတ်သန်းသွားမဲ့ဂျိုးငယ်ကိုတော့အားကြီးတဲ့မှန်ပြောင်းတဲ့ကြီးမှပဲမြင်နိုင်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ကဘာမြေအနီးဂျိုကယ်ကတ်လာတာကိုခရိုင်းမီးယားကနူချူရီအာဂါဒါမျိုးစင်မှာတာဝန်ထမ်းဆောင်နေတဲ့အပျော်ရန်နက္ခတ်တပေဒပညာရှင်ဂျင်ရီဘိုးစ်ကနေပြီးတော့စနေနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေVOA American အတန်ကနေဓာတ်ရိုက်အတန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်ပထမဆုံးအနေနဲ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တပ်ဖွဲ့တွေကတဖက်ပြီးတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကတဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးကျေးရွာတွေမိရှုခံရလို့ထွက်ပြေးသိမ်းရှောင်နေရတဲ့သူတွေဟာကျုံတိုးကန္နာကညောင်မင်းသာကျေးရွာကိုလည်းရောက်ရှိလာပါတယ်အဲ့ဒီကျေးရွာကိုလည်းစစ်တပ်ကမိတင်ရှို့နေတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းကိုမအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ကော်တူးလေအာမီတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာတိုက်ပွဲတွေဆက်ဖြစ်နေတာပါတိုက်ပွဲတွေဖြစ်နေတော့မှာပဲဒေသခံစည်းရွာတွေပေါ်ကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲတာကြောင့်ပြီးခဲ့တဲ့ရက်ကတော့ကော့ကရိတ်ကျုံတိုးအနီးမှာရှိတဲ့ကန်းနီရွာမိကလုံရွာကော့ဘိန်းကျေးရွာသားတွေဟာစစ်ဘေးရှောင်နေဖြစ်ထွက်ပြေးခဲ့ရပါတယ်။ဇန်နဝါရီလ26ရက်နေ့မှာတော့အဲ့ဒီထွက်ပြေးနေရတဲ့ရွာသားတွေရှိရာညောင်ရိတ်တာရွာကိုစစ်ကောင်စီတပ်တွေကထပ်ပြီးမီးရှို့မှုတွေလုပ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမုံကပြောပါတယ်။ည
ောင်ရိတ်တာရွာကိုဒီနေ့ဒီနေ့မနေ့26ရက်နေ့မနေ့ပေါ့နော်အဲ့ဒါစစ်တပ်ကနေပြီးတော့အင်ဂျီတရားကျော်လောက်ဝင်ပြီးဟုတ်ကဲ့ဥစုဖြစ်ပြီးသွားတာပေါ့နော်ဟုတ်ကဲ့ဟောကျွန်တော်20ရက်နေ့တလပိုင်း20ရက်နေ့ကနေစပြီးတော့ဂျုံလူတို့ဟို စ်ကောင်စီချက်ပြီးနဲ့ကျွန်တော်ဖော်ပြလေးအာမီပါနော်ဖော်ပြလေးအာမီ PDF ဒူကောင်းဖွဲ့ရင်းနဲ့တိုက်ပွဲစဖြစ်ခဲ့တာ24ရက်နေ့မှာဂျုံလုံးသားတော်ဝင်မိဂတီတို့ကျွန်တော်တို့ကမ်မလိုက်တို့အဲ့ဒီရွာတွေကိုဟိုလက်လက်ကြီးနဲ့လမ်းပြတာရှိတာပေါ့နော်လမ်းပြတဲ့အခါကျတော့အရွာတွေအိမ်ကြီးကြီးလောက်ကျောင်းကုန်တယ်သူရွာအိမ်များမှရှိတဲ့ရွာ၄၅ရွာရွာသားတွေအလုံးကလည်းစစ်ပြေးရှောင်သိမ်းနေရတာပေါ့နော်
ရောင်ရိတ်တာကပြည်သူတွေကတော့လက်ရှိမှာထွက်ပြေးနေရတယ်လို့လည်းဆိုပါတယ်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီရဲ့တပ်စခန်းတွေကိုဇက်တိုက်ဝင်ရောက်တိုက်ခိုက်မှုတွေလုပ်နေပြီးမနေ့ညကတော့ဖျားသုံးသူမျိုးကတစ်တော်ယုံနဲ့ SP ယုံတွေမိရှုခံရပါတယ်ဇန်နဝါရီလ23ရက်နေ့ကလည်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှုယုံလာဝကယုံစီပင်ယုံဆက်လာတွေကိုဒေသခံမြို့ပြပျောက်ကြားတပ်ဖွဲ့တွေကမိရှုသွားခဲ့ပါတယ်စစ်ကောင်စီနဲ့တော့ဇက်တိုက်တိုက်ပွဲတွေရှိနေမယ်ဆိုပြီးကိုစောမွန်ကတော့ပြောပါတယ်
။အဲဒီလောက်ကတကယ်တပ်ဖွဲ့တွေကနေပြောကျွန်တော်ရန်သူကိုအနာမပေးရကျူဟာရ။အာကျွန်တော်စစ်စင်ကြီးကိုထိုးစစ်စစ်စင်လူသိမ်းတိုက်ပွဲတွေစကမ်းသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေမယ်။ရန်သူကိုပဲနေရာဖြစ်ကျွန်တော်တနက်ဖောက်နေမယ်။ရန်သူတပ်စခန်းအကြီးနဲ့အချိန်ကြီးပေါ့နော်ကျွန်တော်တို့အနေနဲ့ဝင်တိုက်နေမယ်။အဲကျူဟာတော့ကျွန်တော်ကြီးထွေးလာတာရှိတယ်။အဲဒီလောက်ကတကယ်တပ်ဖွဲ့တွေကနေပြောကျွန်တော်ရန်သူကိုအနာမပေးရကျူဟာရအာကျွန်တော်စစ်စင်ကြီးကိုထိုးစစ်စစ်စစ်စင်လူသိမ်းတိုက်ပွဲတွေစကမ်းသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေမယ်ရန်သူကိုပဲနေရာဖြစ်ကျွန်တော်တနက်ဖောက်နေမယ်ရန်သူတပ်စခန်းအကြီးနဲ့အချိန်ကြီးပေါ့နော်ကျွန်တော်တို့အနေနဲ့ဝင်တိုက်နေမယ်အဲဒီဟာကိုတော့ကျွန်တော်ရည်သွေးလာတာရှိတယ
်ကရင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းကိုနားဆင်ကြရတာပါအလားတူပါပဲစကိုင်းတိုင်းရင်မာပင်မြို့နယ်အတွင်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကြီးဝါပေါင်း20ကျော်လောက်ကဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ကြားသိရပါတယ်။ဒီအကြောင်းရန်ကုန်မြို့ကသတင်းပေးပို့ထားတာကိုကိုစောမိုးကျော်ပြောပြပေးပါခင်ဗျာ
။စကိုင်းတိုင်းရင်မာပင်မြို့နယ်အတွင်းကအရှိချမ်းနဲ့မြောက်ဘက်ချမ်းနယ်မြေတွေမှာအာဏာသိမ်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်ပြီးကြီးရွာတွေကိုမီးရှို့နေတာကြောင့်အရသားတွေထွက်ပြေးနေရတယ်လို့ဒေသခံတူကပြောပါတယ
်ဖိရှောင်းလေး24ရက်နေရနေပြေးရတာဗျအမေကအများကြီးရွာအင်ဂျင်နီယာ80လောက်ရှိတာကတဝက်ကွယ်မိသားကိုမိရှုပ်ဖြတ်စီးပလိုက်နေရခုနောက်လဲဆိုမှာမိသားရာတွေမှာသူတို့ပုံခုတော်တွေမှာလည်းပုံခုခြေတော်ထိုးပြီးဆိုရင်ရာရာရာလုံးဝမနေရကြတော့တော်တွေမှာနေရတယ်အဲဒီကဘွယ်ဒီဘိုးတို့ဒီကိုယ်ဒီကိုလို့ဒီသမီးတို့တွေပါတွေကိုချက်ချက်ပြီးမှဤသူစိတ်ချောင်းနေနေတဲ့တော်တွေတို့ญาတိတွေတို့ဒီလိုက်ပြီးတော့ပို့ဆောင်ပေးရပါလိမ့
်စစ်ကောင်စီတပ်တွေဟာဇန်နဝါရီလ23ရက်နေ့ကကြောက်မော်ကျေးရွာအုပ်စုတဲကကြောက်မော်ရွာအပါအဝင်ကျေးရွာ9ရွာကအင်ဂျီတရားကျော်ကိုမီးရှို့ခဲ့တယ်လို့ဇန်နဝါရီလ25ရက်နေ့ကမြားရိတ်ကျေးရွာကိုမီးရှို့ခဲ့ကြပါတယ်ရင်းမာပင်မြို့နယ်တဲကကျေးရွာ20လောက်ကဒေသခံ2000ကျော်လောက်ဟာဇန်နဝါရီလ24ရက်နေ့ကစလို့ထွက်ပြေးနေကြရတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ်စစ်ပြေးဒုက္ခသည်တွေအတွက်နေထိုင်ရေးနဲ့ရိတ်ခါတွေလိုအပ်နေတယ်လို့ဆေးဝါးတွေလည်းလိုအပ်နေတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ
်အခုချိန်ထိကျွန်တော်တို့ရမပင်ညနေယောက်ချင်းရောဒီကြောင်ဆိုတော့ကျွန်တော်တို့အဲဒီဝါပေါင်းကတော့ကျွန်တော်တို့20ခန့်ရှိနိုင်တယ်ပေါ့လေနော်မနေ့ကရင်းမပင်ဒီကျွန်တော်တို့ဒီရှေ့ချမ်းကရှောင်ရတဲ့ကြီးရွာတွေရောတလင်းကြီးမြောက်ချမ်းကကြီးရွာတွေနဲ့ကျွန်တော်တို့ဒီကူပြီးတော့ဆက်ရှောင်တို့ချက်ပြူကျူးမှုတာတွေသူတို့ပြန်ကူပြီးတော့လုပ်ပေးကြတာရှိပါလေဗျ။အဲဒီ2000ကျော်တော့ကျွန်တော်တို့ခံမှန်းထားပါလေ။ဒါကျွန်တော်ရဲ့ခံမှန်းချက်တာဖြစ်ပါလေပေါ့နော်။တိတိကျကျကျွန်တော်တို့ဟိုပေါ့လေစေဝါရတာလို့ရကြကျွန်တော်တို့ကဒီဟိုရောင်းပေါင်းတို့တပိတ်ဥဆောင်ကုမ္ပဏီနေနေတာတော့ကျွန်တော်တို့ကဒီအဆက်ရှောင်ပါနေရီကာလို့ခုနဒီကြောင်းကျမ်းမာကြီးရစာပေါ့နော်လူလူစေးဝါပြည့်စုံတော့လူလူကျမ်းမာကြီးဆောင်ဆောင်မှုရကျွန်တော်တို့ဆောင်ရွက်နေတယ်စေးဝါကတော့ဟိုပုံလေးလင်းပြောရင်တော့မပြည့်စုံဘူးပေါ့ဗျာစေးဝါကလည်းခက်ခဲတဲ့အခြေအနေတွေကျွန်တော်ရှိပါတယ
်ဆောင်းရသည့်အတွင်းတောတောင်နေတဲ့စစ်ဘေးရှောင်နေကြရတဲ့အတွက်အဝေးအထည်နဲ့ဆောင်းနေမလုံလောက်ကြတာကြောင့်ဖြားနာတာတွေလည်းရှိတယ်လို့ဆိုပါတယ်လက်ရှိမှာစစ်ဘေးရှောင်နေအတွက်ဆောင်းအဝေးအထည်နဲ့စေးဝါအကူအညီတွေလိုအပ်နေပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်သကိုင်းတိုင်းအတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခတွေအရင်အတွက်ဟာတစ်နေ့ထက်တစ်နေ့ပိုများလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့အာဏာသိမ်းစစ်ကောင်စီတပ်တွေဘက်ကစွပ်စွဲပါတယ်။ KIA နဲ့ PDF တွေဟာကြီးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်စွပ်စွဲတာလည်းရှိပါတယ်။
စကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေကမီးရှို့နေတဲ့အကြောင်းကြေးရွာသားတွေထွက်ပြေးနေရတဲ့အကြောင်းနားဆင်ရတာပါအခုဆက်လက်ပြီးတော့နောက်ထပ်ကြားရမှာကစစ်ကောင်စီကျင့်ပမဲ့ရွေးကောက်ပွဲအတွေ့ရခိုင်ပြည်နယ်မှာလူရေစင်းတွေကိုပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကတည်းကစတင်ကောက်ယူနေပါတယ်လက်ရှိမှာတော့ရခိုင်စစ်ဘေးဒုက္ခသည်စခန်းတွေနဲ့မွတ်စလင်ဒုက္ခသည်စခန်းတွေအပါအဝင်မွတ်စလင်ကျေးရွာတွေမှာလည်းစင်းကောက်ယူနေတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါမယ
်ပြီးခဲ့တဲ့2029ရွေးကောက်ပွဲမှာစင်းရင်းမှားတွေရှိခဲ့တယ်ဆိုရဲဆွဆဲချက်နဲ့အာဏာသိမ်းလိုက်တဲ့စစ်ကောင်စီဟာအခုနှစ်ဩဂုတ်လမှာရွေးကောက်ပွဲတည့်ရက်ကျင်းပဖို့ပြင်ဆင်နေတာပါဒီရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်အတွင်းလူဦးရေစင်းရင်းကောက်ယူမှုတွေကိုပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကနေကစတင်ကောက်ယူနေပါတယ်ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိစစ်ပြေးဒုက္ခသည်တွေတောင်းတဲ့ချီရှိနေတာပါအဲ့ဒီစစ်ပြေးဒုက္ခသည်စခန်းတွေမှာလည်းရွေးကောက်ပွဲအတွက်လူဦးရေစင်းရင်းကောက်ယူတာတွေလှုပ်ဆောင်နေတယ်လို့ကြောက်တော်မျိုးနဲ့ညောင်ချောင်းစစ်ပြေးဒုက္ခသည်စခန်းတာဝန်ခံကိုသိန်းအေးကပြောပါတယ်
ဒီဟိုပါပေါ့နော်ဒီလူရင်စင်းကောက်တာဟိုဟာကျွန်တော်တို့ညောင်ချောင်းဆိုင်တွေကိုကြာရင်တော့ဟိုဟာသူတို့ကိုယ်တိုင်လာကောက်တာတော့မရှိဘူးညာဒီကျွန်တော်တို့ကိုဒီဇန်နဝါရီပေါ့နော်ဒီ2013ဇန်နဝါရီကျေးကဟိုဟာပထမပတ်တည်းကပေါ့နော်ဒီစိတ်ချုံစကန်တာဝန်ခံတဲ့ကော်မတီတွေကိုသက်သက်ဟိုဟာပေါ့နော်ခေါ်ပြီးမြို့နယ်အုပ်ချုပ်ရေးမှာလာဝကားဦးစီးရောပေါ့နော်ဒီဌာနဆိုင်ရာတွေကတော်တည်ပြတာနဲ့ဟိုဟာပေါ့နော်ဒီတော်တော်မှရှိရဲဟောပါဘောနော်ဆိုက်တယ်ဟိုဒနာတဲ့မှာဒီရှိနေတဲ့လုံရည်စီးရင်တစ်ခေါက်စီးရင်ကိုတစ်ခေါက်ပုံစံ66ပေါ့အဲ့လိုမျိုးစီးရင်ပြုစုပြီးတစ်ခေါက်ပေးရမှာလို့တို့ရောဟောပါဘောနော်ဒီပါရော့စာတဲ့နဲ့ဟောအကောင်လုံးတော့ကျွန်တော်တို့ဟောပါဘောနော်ဒီစကတ်တာဝန်ကိုပေးလိုက်တာပေါ့
ဒါအပြင်စစ်တွေမျိုးနဲ့အတွင်းကမွတ်စလင်တွေနေထိုင်တဲ့တက်ကယ်ပြင်ကြီးရွာနဲ့တက်ကယ်ပြင်ဒုက္ခသည်စခန်းမှာလည်းလူစီးရင်လာရောက်ကောက်ယူနေတယ်လို့စခန်းတာဝန်ကဦးမောင်လေးကပြောပါတယ်
အကောတန်းတန်ရိုးဒီပြမှာအချိန်စကန်တိုင်းမှာလာပြီးတော့ကောက်နေကြတယ်ရွာတွေမှာလေလာကောက်နေကြတယ်ခံတဲ့မှာတော့ကောက်နေတယ်အခုကောက်နေစင်းကောက်နေ
စင်းရင်ကောက်ယူတဲ့နေရာမှာလဲအိမ်အောင်စုစင်းရင်ရှိတဲ့သူရောမရှိတဲ့သူတွေအကုန်လုံးကိုကောက်ယူနေတာဖြစ်တယ်လို့လဲဥမောင်လေးကပဲဆက်ပြီးပြောပါတယ
်စင်းရင်ကောက်ယူစင်းရင်ကောက်ယူနေရာမှာတော့ဟုတ်တယ်မင်းသားစုဘယ်နှယောက်လဲတာမဘယ်နှယောက်လဲအဲနောက်ပြီးတော့ဒီ intelligence intelligence ဆင်းရဲပါလာမပါလာမပိုင်တော့သူဆင်းရဲပဲနေရောအဲ့လိုကောက်တယ်ပါတော့ intelligence ကသိပြီးတော့ကောက်တယ
်လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အများစုမှာနိုင်ငံသားစီစစ်ရေးကက်မရှိကြသလိုမြန်မာအစိုးရဘက်ကထုတ်ပေးထားတဲ့ NVC လို့ခေါ်တဲ့နေထိုင်ခွင့်ကက်တွေနဲ့နေထိုင်နေကြရတာပါပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကတော့နေထိုင်ခွင့်ကက်ကင်ဆောင်ထားတဲ့မွတ်စလင်တွေမဲပေးခွင့်ရရှိခဲ့ကြပေမဲ့အဲ့ဒီနောက်ပိုင်းရွေးကောက်ပွဲတွေမှာကမွတ်စလင်တွေမဲပေးခွင့်မရရှိကြတော့ပါဘူး။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကလည်းရခိုင်ပြည်နယ်ကအချို့မြို့နယ်တွေမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။အခုလည်းလောအားဖြင့် AA ရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားနှုတ်အားဖြင့်အပြစ်အခက်ရစေးရယူထားပါတယ်။ AA အပါအဝင်ညီနောင်၃ဘွဲ့ရဲ့နှစ်သက်ကူထုတ်ပြန်ချက်ထဲမှာတော့အခြားတော်လှန်ရေးအဖွဲ့အစည်းတွေနဲ့စစ်အာဏာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်သွားမယ်လို့တနိဋ္ဌာန်ပြုဖော်ပြထားပေမဲ့စစ်ကောင်စီကလုံးဝရွေးကောက်ပွဲနဲ့ပတ်သက်လို့တော့တုံ့တရားပြောဆိုထားတာမရှိသေးပါဘူး။နေဦးတော်လိုင်းရဲ့နောက်ပိုင်းပေါ်လာတဲ့တော်လိုင်းရဲ့အဖွဲ့အစည်းတွေနဲ့ KIA ကချင်လွတ်လပ်ရေးတပ်အပါအဝင်အဓိကတိုင်းဒေသလက်နက်ကိုင်အများစုကတော့ဒီရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့တုံ့ပြန်နေကြပါတယ်။ American နိုင်ငံသားရေးဝန်ကြီး Anthony Blinken ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကျက်အသည်ကိုပိုရှည်ကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းတရားရေးကိုနှောင့်နှေးကြံ့ကြာစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။မြန်မာနိုင်ငံအတွင်းဒေသအာဏာပိုင်တချို့ကရွေးကောက်ပွဲအတွက်ပြင်ဆင်ပြောဆိုမှုတွေရှိနေပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်နဲ့ပတ်သက်လို့လူထုကိုတိတိကျကျကြေညာပြောဆိုထားတာတော့မရှိသေးပါဘူးခင်ဗျာ
။ရခိုင်ပြည်နယ်မှာလူဦးရေစီးရင်ကောက်ခံနေတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ကြရတာပါ။VOA American တန်ရ2023ခုနှစ်ဇန်နဝါရီလ29ရက်တောက်ကြာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းတိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဖြည့်ဆွဲပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပေါ်နေတဲ့ထူးခြားတဲ့သတင်းတွေကိုပေးပို့လိုချင်တဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကနေ line number 3249ကနေ တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
အတိတ်ကအဖြစ်တွေကိုအမှတ်မရှိကြသူတွေဟာဒါမျိုးထက်ကျူးလွန်နိုင်ကြတယ်ဆိုတော့ George Santayana ရဲ့အကြောကြားဆုံးပြောစကားကို Baltimore မြို့က Holocaust အဆုလိုက်အပြုံလိုက်တက်ဖြတ်ခံရမှုအထိတ်မှဗဘူးရဲ့အောက်ခံအမဲရောင်ကြောက်ပြားမှာရေးထိုးထားပါတယ်။ဒါကြောင့်လဲ1945ခုနှစ်ဇန်နဝါရီလ29ရက်နေ့က Oswe Bikanu လူသားအချင်းစခန်းကလူတွေကိုကယ်တင်နိုင်ခဲ့တဲ့နေ့ကိုနိုင်ငံတကာ Holocaust အမှတ်ရအောက်မေ့ပွဲနေ့အဖြစ်သတ်မှတ်ခြင်းပါတာဖြစ်ပါတယ်။နာဇီဂျာမနီရဲ့အဆိုအရဂျူးပြည်သနာကိုအပြည့်တိုင်ဖြေရှင်းတဲ့လောက်ရကနေအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ဟိုလိုကတ်စ်ဖြစ်ခဲ့ရတာပါ။ဥရောပကဂျူးလူမျိုးတွေကိုမျိုးဖြုတ်ရှင်းလင်းဖို့စနစ်တကျကြံစည်မှုဖြစ်ပါတယ်။ဒါဟာနာဇီတို့ရဲ့စီရေးကျိုးပန်းချက်နဲ့တီးခြားဖြစ်ပါတယ်။ဒီအပြည့်တိုင်ဖြေရှင်းရေးအစီအစဉ်ဟာဆိုရင်စီရေးကျိုးပန်းချက်ထက်တောင်ရေပုံရအဖြစ်ဦးစားပေးဆောင်ရွက်ခဲ့ပါတယ်။ရှည်ရန်စစ်မြေပြင်တွေမှာလူအင်အားပစ္စည်းအင်အားအလို့အမင်းလိုအပ်နေချိန်မှာတောင်းမှာပဲတည်တံစခန်းကတာဝန်ချထားမှုတွေကနေလွှဲပြောင်းမပေးခဲ့ချပါဘူးအဆုံးမှာတော့ဒီအဆုံးသက်ဖြည့်ရှင်းချက်ရဲ့ရလက်ကဂျူးလူမျိုး6တန်းတပ်ဖြတ်ခံရတာဖြစ်ပါတယ်ဒုတိယကဘာစစ်ရဲ့ကြောက်မဲ့ဖွယ်ကောင်းလာတဲ့အဖြစ်အပျက်တွေကိုမေ့လျော့လာကြတာနဲ့အတူဒီကနေ့ဒီအချိန်မှာတော့နိုင်ငံအများအပြားမှာဟိုလိုကတ်စ်ကိုပုံဖြတ်တာတွေနဲ့လက်မခံတာတွေတိုးလာနေပါတယ်။ဟိုလိုကတ်စ်နဲ့ဒုတိယကမ္ဘာစစ်ပြီးဆုံးခဲ့တာ85နှစ်ကျော်ရှိလာခဲ့ချိန်မှာလူသမိုင်းမှာအစုလိုက်အပြုံလိုက်ကြမ်းကြုတ်ရက်ဆက်ခံရတဲ့အခိုင်အမာဆုံးတပ်တည်တစ်ခုဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရမှန်တွေကိုညှင်းပယ်ပြီးလူရာဆွဲပြောဆိုသူတွေရှိနေတာဟာဆိုရင်မယုံကြည်နိုင်စရာဖြစ်ပါတယ်လို့ Holocaust ကိစ္စများဆိုင်ရာဥရောပနဲ့အရှေ့ဥရောပဆိုင်ရာဘူရိုရဲ့အထူးကိုယ်စားလှယ် Elin Jamin ကပြောပါတယ်တက်တည်အထောက်ထားတွေတောင်ပုံရာပုံရှိပါတယ်အသက်ရှင်လွမြောက်လာသူတွေရဲ့ကြဲကြဲပြန့်ပြန့်ထွက်ဆိုချက်တွေရှိပါတယ်တည်တံအချင်းစခန်းတွေကလွမြောက်လာသူတွေထံကမျက်မြင်တက်တည်တွေရှိနေပါတယ်ဒါတောင်မှပဲဟိုလိုကတ်စ်ကိုညှင့်ပယ်မှုတွေနဲ့ပုံဖြတ်ကြတာတွေဆက်ပြီးရှိနေပါတယ်လို့သူမကပြောပါတယ်ဟိုလိုကတ်စ်ကိုလက်မခံသူတွေဟာဆိုရင်ဟိုလိုကတ်စ်ရဲ့သမိုင်းကိုချစ်ဖြတ်ဖို့ကြိုးစားနေကြတာဖြစ်တယ်လို့နိုင်ငံတကာဟိုလိုကတ်စ်အမှတ်ရအောက်မေ့ပွဲမဟာမိတ်အဖွဲ့ကပြောပါတယ်ဒီလိုလှုပ်ဆောင်နေကြတာကလည်းနာဇီဝါဒနဲ့ဂျူးစန့်ကျင်ရေးဝါဒကိုတရားဝင်ဖြစ်အောင်ကြိုးစားနေကြတာဖြစ်တယ်ဟိုလိုကတ်စ်ကိုပုံဖြတ်မှုတွေဟာဆိုရင်ဟိုလိုကတ်စ်ရဲ့အဖြစ်မှန်တွေကိုအသိအမှတ်ပြုနေတာလည်းဖြစ်ပါတယ်ဒါပေမဲ့မီဒီယာမျိုးစုံကနေနီလန်ပေါင်းစုံနဲ့ Holocaust အဖြစ်ကိုစင်ကြေတွေ short ပေါ်ပြောဆိုမှုတွေဒါမှမဟုတ်လဲမမှန်မကန်ပြောဆိုမှုတွေရှိနေပါတယ် Holocaust ကိုလက်မခံပုံဖြတ်မှုတွေကိုတံပြန်ဆောင်ရွက်ဖို့ကအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ဒီလောက်ရက်တွေဟာဆိုရင်ဖြစ်ခဲ့တဲ့အဖြစ်အပျက်အချက်လက်အမှန်တွေကိုမေးမိန်သွားစေတာမျိုးဒါမှမဟုတ်လဲရော့ပါသွားအောင်ကြိုးပမ်းမှုဖြစ်တယ်လို့ပဲဒီလောက်ရက်မှာပါဝင်သူတွေဟာ Holocaust မှာတည်ဆုံးခဲ့ကြသူတွေနဲ့အသက်မသေးလွတ်မြောက်လာသူတွေကိုစော်ကားနေတာကြောင့်ဖြစ်ပါတယ်ဂျူးစန့်ကျင်ရေးဝါဒကိုဆက်လက်တည်ထောင်သွားစေနိုင်တာကြောင့်လဲဒါရီကိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်ဒါအပြင်အကျန့်ဖက်အစွန်းရောက်ဝါဒကိုမိထိုးပေးသလိုဖြစ်သွားစေနိုင်တာကြောင့်လဲအခုလိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်လို့အထူးကိုယ်စားလှယ်ဂျာမင်းကပြောပါတယ်ဟိုလိုကတ်စ်ရဲ့သမိုင်းကြောင်းကနေနားလေတင်းယူနိုင်စွမ်းကိုချင်းချောက်လာတာကြောင့်လဲဟိုလိုကတ်စ်ကိုညှင်းပယ်ပုံဖြတ်မှုတွေကိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်လို့လဲသူမကပြောပါတယ်ဒါမျိုးထပ်ပြီးမဖြစ်စေရဘူးဆိုတော့အရေးကြီးဆုံးကိုကျင်တရားဆိုင်ရာသင်ခန်းစာကို Holocaust ကနေကဘာကြီးအနေနဲ့ရယူနိုင်ပါတယ်လို့လဲသူမကပြောပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့သာဖြစ်ပြီးVOA American တန်ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American တန်ကနေ Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE American တန်ခါနေတောက်ကြာနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့အချိန်ကြောက်လာပါပြီ။နားဆင်ကြမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေဖြစ်ပါတယ်။အဲ့ဒါတွေမတိုင်ခင်မှာအခုပထမဆုံးတော့ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။အရင်တုန်းကလက်နက်ကင်တပ်ဖွဲ့တွေမရှိတဲ့ရှမ်းပြည်တောင်ပိုင်းတနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာလက်နက်ကင်တပ်ဖွဲ့တွေပေါ်ပေါက်လာပြီးနှွေဦးတော်လန်ရေးမှပါဝင်ဆင်နွှဲနေပါတယ်။ဒါပေမဲ့စစ်ကောင်စီကနေဖြူစော်ရီပြည်သူစစ်တွေဖွဲ့ပြီးတံပြန်တိုက်ခိုက်ဖို့ကြိုးပမ်းနေတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ။
2008အခြေခံဥပဒေမှာရှမ်းပြည်တောင်ပိုင်းကရွာငံမြို့နယ်နဲ့ပင်တရာမြို့နယ်ကိုဓနုကိုပိုင်အုပ်ချုပ်ရေးဒေသအဖြစ်သတ်မှတ်ပါတယ်2020စရင်အရရွာငံမြို့နယ်မှာလူဦးရေ6သိန်းလောက်ရှိပြီး85ရာခိုင်နှုန်းဟာဓနုလူမျိုးဖြစ်ပါတယ်ပိုးက8ရာခိုင်နှုန်းတအန်းပလောင်က2ရာခိုင်နှုန်းဗမာက4ရာခိုင်နှုန်းရှိပါတယ်ပင်တရာမှာလူဦးရေ8သိန်းခွဲရှိတဲ့အနေနဲ့ဓနုက82ရာခိုင်နှုန်းပိုးက10ရာခိုင်နှုန်းဗမာ3ရာခိုင်နှုန်းတောင်ရိုး73ရာခိုင်နှုန်းနဲ့ရှမ်းလူမျိုးက1ရာခိုင်နှုန်းရှိပါတယ်2020ထွေအုပ်ဦးစီးဌာနစီရင်အရာရွာငံမြို့နယ်မှာကျန့်ဖို့ပါတီထောက်ခံသူဦးစီးအများဆုံးရှိနေပါတယ်ကျန့်ဖို့15,000ကျော်ရှိပါတယ်ဓနုတိုင်းရင်းသားဒီမိုကရေစီပါတီဝင်5,000ကျော်သာရှိပြီး NLD ထောက်ခံသူ1,000ကျော်သာရှိပါလေ။ကျန့်ဖို့ပါတီဝင်ဦးရေဟာဓနုတိုင်းရင်းသားပါတီတဲ့3ဆပုံများနေပြီး NLD ပါတီတဲ့12ဆလောက်ပုံများနေတာကိုကြည့်ရင်ဓနုလူကြီးပိုင်းဟာစစ်အုပ်စုကိုထောက်ခံတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့လူငယ်ပိုင်းကတော့ခင်းတဲ့အတူပြောင်းလဲလိုတာမို့စစ်ကောင်စီလက်ထက်မှာဓနုပြည်သူကာကွယ်ရေးတပ် PDF တွေပေါ်ထွက်လာပါတယ်။
တနုဒေသမှာမိမိတပ်ဖွဲ့ကိုကြိုက်နှစ်သက်ရာအမည်ကိုပေးထားတဲ့ PDF တပ်ဖွဲ့၈ဖွဲ့နဲ့အမည်မဖော်လိုတဲ့ PDF တပ်ဖွဲ့အချို့ရှိတယ်လို့လွန်ခဲ့တဲ့ဇူလိုင်2ရက်နေ့ထုတ်ရွာငံမြို့ပြပျောက်ကြားတပ်ဖွဲ့ရဲ့လူမှုကွန်ရက်မှာဖော်ပြထားပါတယ်ထူးခြားတာကတော့တနု PDF ဒီထဲမှာတောင်ကြီးမြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ရှမ်းအမျိုးသားကာကွယ်ရေးတပ်ဖွဲ့တို့ပါဝင်နေတာဖြစ်ပါတယ်ရှမ်းပြည်နယ်ကလက်နက်ကန်အဖွဲ့တွေနဲ့ချိတ်ဆက်တဲ့တပ်ဖွဲ့ရှိတယ်လို့NUG အစိုးရနဲ့ဆက်သွယ်တဲ့တပ်ဖွဲ့လည်းရှိပါတယ်။ဆရာနာရှင်စနစ်ပျက်စီးရေးဓနုလူငယ်တွေစိတ်အားထက်သန်နေကြတာသိသာလှပါတယ်။ပြည်တွင်းပြည်ပအလှူရှင်တွေရဲ့ထောက်ပံ့မှုနဲ့ဓနု PDF တပ်ဖွဲ့တွေရပ်တည်နေတာဖြစ်လို့လက်နက်ခဲယမ်းမလုံလောက်တဲ့ပြဿနာရှိကြောင်းလည်းသိရပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းလောက်ကစပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်လာတာမို့ဓနုစစ်ဆောင်ဦးရေဟာလည်းထောင်ချီရှိလာကြောင်းသိရပါတယ်။
ဓနု PDF တပ်ဖွဲ့တွေပေါ်ထွက်လာချိန်မှာစစ်ကောင်စီအင်အားပြုံးထိရင်နဲ့တိုက်ဆိုင်နေတာမို့ဒေသခံအရပ်သားတွေကိုပြူစောထီးနဲ့ပြည်သူစစ်အဖြစ်အသွင်ပြောင်းပြီးအရပ်သားအချင်းချင်းစစ်ခင်းကြဖို့စစ်ကောင်စီတပ်ကကြိုးပမ်းနေပါတယ်စစ်ကောင်စီလက်ပါစီတွေအကြအဆုံးများနေတာကို PDF ဘက်ကကြာဆုံးတယ်လို့သတင်းမှားတွေထုတ်ပြန်ပြီးပြည်သူလူထုကိုချောက်လှန့်နေတယ်လို့ဂျိုးပြူပျောက်ကြားတပ်ဖွဲ့ကပြောတာကိုလူငယ်ကစားဆောင်ကဩဂုတ်လ14ရက်နေ့ကသတင်းပေးပို့ပါတယ်။ဒါပေမဲ့ကြီးစံမလုံလောက်မှုနဲ့လက်ထက်အင်အားမမျှတမှုကြောင့်ပြစ်ကတ်တိုက်ခိုက်ပြီးပြန်လည်ဆုတ်ခွာရတာများတယ်လို့ဆိုပါတယ်။ပြည်သူ့ကာဝေးတပ်ဖွဲ့ရဲ့တပ်စခန်းအချို့ကိုစစ်ကောင်စီကသိမ်းပိုက်တာမျိုးကိုလည်းပျောက်ကြားဘက်ကသတင်းထုတ်ပြန်ပါတယ်
။ရွာတိုင်းလူလူမှာစစ်တပ်လက်အောက်ခံတွေရှိနေတာကြောင့်ဒလန်တရှိုနဲ့ပြူစောထီးတွေကိုတုတ်တင်ရှင်းလင်းတာဟာPDF တရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်လာပါတယ်။ရွာငံမြို့နယ်မှာကျေးရွာအုပ်စု32စုနဲ့ရွာပေါင်း62ရွာရှိပါတယ်။တရွာမှာပြူစောထီး12ဦးအနည်းဆုံးရှိရမယ်လို့စစ်တပ်ကအတင်းအကျပ်ဖွဲ့စည်းကိန်းတဲ့အတွက်ရွာငံမြို့နယ်မှာပြူစောထီး900ကျော်ရှိမယ်လို့ခန့်မှန်းပါတယ်။ပြူစောထီးတွေကိုစစ်တပ်နံပေးပြီးလက်နက်တပ်ဆင်လိုက်ရင် တနုတ္တမတော်ဖြစ်လာမယ်လို့စစ်ကောင်စီကမျှော်လင့်ထားပုံရပါတယ်။ပြူစောတိတွေလက်နက်ကင်လာတဲ့အတွက် PDF တွေဟာစခန်းကိုစွန့်ခွာရတာမျိုးနဲ့စစ်စင်ရေးကိုရပ်တန့်ထားလိုက်ရတာမျိုးတွေရှိလာတယ်လို့ရွာငံမျိုးပြပျောက်ကြားတပ်ဖွဲ့ကပြောပါတယ်။လူတန်းထားတဲ့ပစ္စည်းတွေဆုံးရှုံးတာမျိုးလည်းရှိလာပါတယ
်။နှွေဦးတွန်လာရေးမှာပါဝင်ဆင်နွှဲတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေပေါ်ပေါက်လာချိန်မှာစစ်ကောင်စီကဓနုအာမီခေါ်ဓနုတပ်မတော်တီထောင်တာဟာပြည်သူကိုအထင်မှားအမြင်မှားဖြစ်စေပါတယ်ဓနုတပ်မတော်ဟာစစ်တပ်နဲ့ကြမ်းဖက်လက်အောက်ခံမှန်းတိတဲ့လူတိတ်များမှာမဟုတ်ပါဘူးလွန်ခဲ့တဲ့ဧပြီလကပင်းရင်တောင်ရွာကိုစစ်တပ်ကဝင်စီးပြီးရွာသား၉ယောက်ကိုတတ်သွားပြီးတဲ့နောက်ပိုင်းမှာဒေသလုံခြုံရေးအတွက်စစ်တပ်လက်အောက်ခံပြည်သူစစ်ကိုဖွဲ့စည်းဖို့လိုကြောင်းဝါဒဖြန့်လာပါတယ်ဒါလိုလို့ဖို့အရင်ကလည်းစီယုံပေမဲ့ပฏิပက္ခမရှိတဲ့အတွက်မအောင်မြင်ပါဘူးအခုတော့လက်နက်ကင်ပฏิပက္ခရှိလာတဲ့အတွက်ဒေသခံလက်နက်ကင်တပ်ကိုဖွဲ့စည်းဖို့လိုအပ်ကြောင်းဓနုအမျိုးသားဒီမိုကရက်တစ်ပါတီဝင်အချို့ကတောင်ယုံကြည်လာကြတယ်လို့သိရပါတယ်လက်နက်ကင်တော်လှန်ရေးဖြစ်ပွားတဲ့ဒေသမှာဒေသခံပြည်သူကိုလက်နက်ပေးပြီးတော်လှန်ရေးကိုဖြိုခွင်းခိုင်းတာဟာစစ်တပ်ရဲ့လူရုံးလက်စင်နီလန်တစ်ခုဖြစ်ပါတယ်ကာကွယ်ရေးပြူစောတိပြည်သူ့ရှေ့နေကြဆောင်စတဲ့ပြင်နာမည်အမျိုးမျိုးပေးထားတဲ့တပ်ဖွဲ့တွေဟာစစ်တပ်ခိုင်းတာလုပ်ရတဲ့အဖွဲ့တွေဖြစ်လို့နှွေဦးတော်လှန်ရေးအတွက်အန္တရာယ်ဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်စီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်မှာဒနု PDF တော်လှန်ရေးတပ်တွေနဲ့ဖြူစောဒီစစ်ကောင်စီဖွဲ့ပေးတဲ့ဖြူစောဒီလက်နက်ကင်တပ်ဖွဲ့တွေအကြတိုက်ပွဲတွေကိုပြောပြထားပါဗျာအခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုပြောပြပေးခြင်းပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဗစ်ကုသရမှာသုံးတဲ့ဆေးတွေထိရောက်မှုနောက်ဆုံးထိရောက်မှုကိုပြောထားပါဗျာတရုတ်နိုင်ငံမှာကိုဗစ်လှိုင်းကြောင့်သေဆုံးမှုတွေများနေတဲ့အချိန်ပေါ်လာတဲ့မျိုးကဲသစ်တွေအပေါ်ဒီကုသဆေးတွေထိရောက်မှုအများကသိကျင်တယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်အခုမျိုးကဲတစ်တွေကြောင့်အမေရိကန်ကဒီဆေးတစ်မျိုးထိရောက်မှုကြာဆင်းသွားခြင်းတခြားဆေးတွေထိရောက်မှုကဘယ်လိုရှိသလဲဘယ်လိုဆက်သုံးသင့်ပါသလဲဒီအကြောင်းနယူးယောက်မြို့က Work of High ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်
ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာတရုတ်မှာလက်ရှိအခြေပေါ်နော်ကိုဗစ်ဖြစ်နှုန်းသေနှုန်းစံချိန်တင်များလာနေတာကသက်ကြီးနဲ့ကိုခန်းအားနည်းသူတွေမှာကာကွယ်ဆေးအဖြစ်ကုသရမှာသုံးတဲ့ဆေးကိုအများစုမရတာကြောင့်လို့ပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးအခုဗိုင်းရပ်စ်မျိုးကွဲသစ်တွေကအမေရိကမှာအဓိကသုံးတဲ့ monoclonal antibody လို့ခေါ်တဲ့ဒီကုသရမှာသုံးတဲ့ဆေးအုပ်စုတစ်စုကိုအနိုင်တင်ပြတ်သွားစေတာကိုအရင်ပြောခဲ့တဲ့ခါကျတော့အခုဆက်သုံးနေတဲ့ဒီမြန်မာပြည်မှာလည်းရှိတဲ့ပေါ့နော်နောက်ပေါ်ပက်စလိုဗစ်အပါဝင်တောက်ဆေးမျိုးတွေပေါ်မှာရောထိရောက်မှုနောက်ဆုံးတွေ့ထတာဘယ်လိုရှိလဲဆရာကြီ
းဒါကတော့ကျွန်တော်တို့ဆေးပညာမှာ journal ရှိတာပေါ့နော်ဒီလက်ရှိ January လ13ရက်နေ့ပေါ့နော်ဘာမှသိမကြသေးပါဘူး New England Journal of Medicine ထဲမှာ editor အပေါ်လို့ခေါ်တဲ့ဘိုင်းနေမှာဒါဂျပန် professor နှစ်ယောက်လုပ်ထားတဲ့ clinical study ကိုပြောသွားတာပါဆိုတော့သူတို့ကဂျပန်မှာလည်းဒါကိုကြောက်ပါတယ်ဟောင်ကောင်မှာလည်းကြောက်ပါတယ်ဘာကြောက်လဲဆိုတော့ DUHBB ကစင်ကာပူမှာ search ဖြစ်သွားတယ်ဆိုတော့ဒီ New Year မတိုင်ခင်လေးနားလေးမှာစပြီးတော့ hot topic ဖြစ်သွားတဲ့ခါကျတော့ဆိုတော့သူတို့ကအကုန်လုံးကကြောက်ကြတယ် prepare လုပ်တဲ့ခါမှာဒီဆေးတွေကိုဒီ virus ကမတိုးတော့ရင်ဘာလုပ်မလဲဆိုပြီးတော့သူတို့မေးတဲ့ခါမှာဂျပန်မှာသူတို့စမ်းသပ်ပါတယ်အခုချိန်ထိတော့အခုလက်ရှိဆေးသုံးမျိုးဖြစ်တယ်နံပါတ်1အဲ့ဒါကတော့အများဆုံးသုံးထားတဲ့ဟာပေါ့နော်ဒီ virus မှာရှိတဲ့ protein ကိုပိတ်တဲ့ဆေးပေါ့နော် protease inhibitor လို့ခေါ်တဲ့ဒီ branding ကတော့ Paxlovid လို့ခေါ်တာပေါ့လေပမာနိုင်ငံမှာလည်းကျွန်တော်ရှိတယ်အိန္ဒိယနိုင်ငံတွေကလည်းဒီဆေးကိုပို့တယ်ဒီ Paxlovid ကတော့လက်ရှိအနေထားအရအသုံးဝင်ပါတယ်ဒီ virus ဆိုဒီဆေးကနိုင်ပါတယ်လို့ပြောတယ်ဒီဆေးသုံးမျိုးလုံးဒီအသုံးဝင်ပါတယ် Paxlovid ရဲ့နောက်တစ်ခုကတော့ Monuprevir လို့ခေါ်တာပေါ့နော်တတိယကတော့ Remdesivir ဒါတော့ပမာနိုင်ငံမှာမရှိသေးဘူးလို့ပြောပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလူးလူတွေကိုဒီဆေးတွေကိုအထူးသဖြင့်ပေါ့နော်အသုံးများလာနေတဲ့ Paxlovid ပါဝင်ဘလူးပေးတယ်လဲဆရာ
ဒီဆေးသုံးမျိုးလုံးဒီလက်ရှိအနေထားအရဒီယောဂါကိုပထမဆုံး test လုပ်လိုက်လို့ positive ဖြစ်တဲ့နေ့မှာဆိုလို့ရှိရင် symptom ယောဂါလက္ခဏာပြတာနဲ့ကျွန်တော်တို့ပေးပါတယ် ဘယ်သူတွေကိုပေးတယ်လဲဆိုတာအရေးကြီးပါတယ်နံပါတ်1ချက်ကျွန်တော်တို့ဒီ US မှာတော့65နှစ်အထက်နဲ့ကိုဖြတ်ပါတယ်အသက်65နှစ်ကျော်တာနဲ့ဒီရောဂါဒီ virus ရှိဘာမှဆက်ပြီးမမေးပါဘူးအခုချိန်မှာကျွန်တော်ဒီဆေးကိုပေးပါတယ်တကူတော့ရှိတာပေါ့လေဒီဆေးကဒီနိုင်ငံမှာအခုချိန်ထိက US government ရဲ့ emergency aid fund ထဲမှာရှိနေတဲ့အတွက်ကြောင့် free အနေနဲ့ရပါတယ်9ရက်စာပေါ့နော်ဒီ pharmacy မှာသွားထုတ်လို့ရှိရင်ရပါတယ်သူတို့ဘာမှအမေးအမြန်းမရှိပါဘူးနံပါတ်1တစ်ချက်ကအသက်ကတော့ဘလောက်ပဲဖြစ်နေပါစေအဝလုံးနဲ့လူတွေကျွန်တော်ဒီဆေးကိုပေးပါတယ်အသက်ပဲရွယ်မဆိုသူတို့မှာကင်ဆာရောဂါရှိပြီးတော့ကင်ဆာဆေးတောင်းနေတယ် HIV ရှိတယ် autoimmune disorder ရှိတယ်အကြောက်ကတ်ဆင်းနေရတဲ့လူတွေအသေးပြက်နေတဲ့လူတွေဒီအကြောက်ကတ်တို့အသေးတို့အစာထိုးထားတဲ့လူတွေနောက်တစ်ခုကအသက်ကျိုးယောဂါရှိနေတဲ့လူတွေဆရိုးဆစ်လို့ခေါ်တဲ့အသက်ကျိုးယောဂါရှိနေတဲ့လူတွေ
ရေပြင်းဆွဲတဲ့လူတွေတချို့သိထားတဲ့ယောဂါပေါ့နော
်ဟုတ်တယ်နောက်ပြီးတော့ဒီ COPD တို့ခေါ်တဲ့အဆုတ်မှာဒုက္ခဖြစ်နေတဲ့လူတွေပေါ့နော်ဟိုအသက်ရှူကျက်တဲ့အသက်အဆုတ်မကောင်းတဲ့လူတွေပေါ့ဗျာဟိုအရင်ကဆေးလေးတွေတောက်လို့ပဲဖြစ်ဖြစ် TB ယောဂါဖြစ်လို့ပဲဖြစ်အဆုတ်ကြီးကပျက်စီးသွားပြီးတော့ဟိုဒီမှာတော့အောက်ဆီဂျင်တွေကိုမှီနေရတဲ့လူတွေပေါ့နော်အဆုတ်ယောဂါဖြစ်နေတဲ့လူတွေပေါ့ဒီလိုလူတွေကိုဆိုလို့ရှိရင်တော့ဘယ်အသက်အရွယ်မှာမဆိုကျွန်တော်တို့ဒီဆေးကိုပေးပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီဆေးတွေအထူးသဖြင့် Paxlovid ကဘယ်လိုအကျိုးသက်ရောက်မှုတွေရှိတာတွေ့ထားလဲဆရာ
ဒီဆေးဒီအခုလက်ရှိ still XBB 1.5 ပဲဖြစ်ဖြစ် BA5 ပဲဖြစ်ဖြစ် bar strain ပဲဖြစ် still okay ပါတယ်သိပါတယ်နံပါတ်1ချက်က prevention of the progress of the disease လို့ဒီမှာကျွန်တော်ကသုံးတော့ပေါ့လीဆိုတော့ဒီယောဂါလက္ခဏာဆက်လက်ပြီးမတိုးပါအောင်ပေါ့နော် prevent လုပ်တဲ့အနေနဲ့ဒီဆေးကိုကျွန်တော်ကပေးတာပ
ါယောဂါပြင်းထန်လာမှာကိုရှော့ချနိုင်မှာပေါ့ဆရာနော
်ဟုတ်ပါတယ်ကိုဆိုတော့ဒီလက်တွေ့အနေအထားတစ်ခုမှာဒီဆေးသုံးမျိုးဒီဒါတကယ့် clinical study ရှိထားပြီးလို့ကျွန်တော်ပြောတာပါဒါတွေကလည်း publish လုပ်ထားပြီးသားဖြစ်ပါတယ်ဆိုတော့ဒီဆေးသုံးမျိုးလုံးဒီယောဂါလက္ခဏာအကြီးအကျယ်မဖြစ်အောင်ကာဝယ်ပေးပါတယ်နောက်တစ်ခုကယောဂါရဲ့လက္ခဏာကိုအနည်းဆုံး2ရက်အထိရှင်းချနိုင်ပါတယ်တချို့တော့နေရာတွေမှာဆို6ရက်လောက်အထိရှင်းချတယ်လို့တော့ပြောပါတယ်တတိယတစ်ချက်ကတော့ဒီလိုမျိုးစောစောစီစီပေးခြင်းအပြင်အသေးပြောက်ကတိတိတတောက်ကြပါပါတယ်ဆိုတော့တချို့တော့ဒီ clinical study ပေါ့နော်အများကြီးတော့မရှိသေးပါဘူး80ရာခိုင်နှုန်းလောက်အထိကိုသူတို့ကပြောတဲ့အနေအထားတခုရှိပါတယ်ကျေးဇူးရအောင်လို့ဆိုလို့ရှိရင်ကိုယ်ကဒါတော်တော်လေးကိုအခြေအနေကောင်းနေ
ဟုတ်ကဲ့ဆရာနောက်ဒီ Paxlovid မတောက်တင်တဲ့သူတွေကိုရောဘယ်လိုအကြံပြုချင်လဲဆရာ
Paxlovid ကိုဆိုအသက်46နှစ်ဘာယောဂါမှမရှိတဲ့လူကျေးဇူးပြုမတောက်ပါနဲ့ဘာဖြစ်လို့လဲဆိုတော့ benefit အကျိုးအမြတ်ဘာမှရှိမှာမဟုတ်ပါဘူးအဲ့ဒီဆေးကိုတကယ်အသက်85နှစ်အဖိုးကြီးအဖွားကြီးဦးလေးကြီးအတော်ကြီးပေးလိုက်ပါသူတို့အတွက်အများကြီးတန်ဖိုးရှိပါတယ်ကိုဒီဆေးလေးကိုကိုမတောက်လို့ပဲဖြစ်ဖြစ်ကိုကနေတစ်ဆင့်လှူခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဒါအလွန်တရာမှတန်ဖိုးရှိတဲ့အလူတစ်ခုပါဒါမျိုးကိုဆေးတစ်ခွက်စာလှူပေးလိုက်ခြင်းအဖြစ်လူအသက်တစ်ချောင်းကိုကယ်တဲ့အနေအထားတစ်ခုထိရောက်နိုင်ပါတယ်။ဒါကြောင့်လည်းလို့ကျွန်တော်ပြောရတဲ့သဘောကတရုတ်ပြည်မှာဖြစ်နေတဲ့ XBB 1.5 or bar strain ပေါ့နော် the BA5 strain တွေပမာပြည်ကိုကုလာဖို့ချန်ဆိုတာတော်တော်လေးကိုရှိပါတယ်။နံပါတ်1နေဆက်တရားနေစဉ်ကုလာပါတယ်။နံပါတ်2လေမြန်ကွေးမှာအခုတရုတ်ပြည်ကဝင်လာတဲ့လူတွေဒီ US ကိုဝင်ဖို့အတွက် COVID test ကို within 24 hour တည်းမှာမစစ်ထားရင် US မှာလေမြန်ကွေးနဲ့မှာလုံးဝပေးမဝင်ပါဘူ
း။ဟုတ်ကဲ့။ဘာကြောင့်အခုလိုကန့်သတ်ချက်တွေနဲ့ပေးမဝင်ရလဲဆရာကြီ
း။ကျွန်တော်တို့ပေးဝင်ခဲ့တဲ့အတွက်ကြောင့်2020မှာလူပေါင်းတန်ပေါင်းမြောက်မြောက်ဆိုကျွန်တော်တို့အသက်ဆုံးရှုံးခဲ့ရပါတယ်။ဒီနိုင်ငံကနေဒီရောဂါဆလာတာမဟုတ်ပါဘူး။ဒါတကဘာလုံးသိရတဲ့အနေအထားတစ်ခုပါ။ဘယ်ကနေဘလို့ရောက်လာလဲဆိုတာလည်းတကဘာလုံးသိပါတယ်။တယ်လာလို့ပဲရောက်လာတာပါ။အဲ့ဒီတယ်လာတာဒီလူတွေကနေတဆင်ပဲရောက်လာတာဆိုတော့အဲ့ဒီအချိန်တုန်းကကျွန်တော်တို့ဒီ seriously US government ကမထားခဲ့ဘူးဒါကြောင့်မလို့တကယ်နိုင်ငံသားတွေအဝင်များတဲ့မြို့ဖြစ်တဲ့နယူးယောက်မှာကျွန်တော်အဲ့အထီးဆုံးဖြစ်သွားတာပါဒါတမိုင်းသက်တေတာကအကုန်ရှိပါတယ်ထိုနည်းတူစွာပဲအီတလီကိုကြည့်ကြည့်ပါအများဆုံးလူတွေဝင်လာခဲ့တဲ့ tourist တွေအများဆုံးဝင်တဲ့မြို့ဖြစ်တဲ့မီလန်မှာအများဆုံးဒုက္ခရောက်သွားတာပါဆိုတော့ဒီအချက်ဒီကို US CDC ကကောင်းကောင်းလေးနားလည်တယ်ဒီဇင်ဘာလ31ရက်နေ့နဲ့တွေ့30လ31ရက်တရရက်ပဲတရဝင်ထုတ်ပြန်တာပါဒီလိုမျိုးဖြစ်လာတဲ့အတွက်ကြောင့်ဟိုကြံတဲ့နိုင်ငံသားလူတွေဆိုလို့ရှိရင်ဘာဆိုဘာမှ test လုပ်စရာမလိုပါဘူးဆိုတော့အခုကဒီလိုမျိုး PCR positive ဖြစ်လို့ရှိရင်ဒါတော့မှဒီခု US မှာ January လ6ရက်နေ့က CDC website က update အရာဆိုလို့ရှိရင် XBB 1.5 က 40% ကျော်နေပါပြီဆိုတော့ထပ်ပြီးတော့လည်းတက်လာစရာပဲရှိပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဗစ်ကယောဂါနောက်ဆုံးအခြေအနေပြောပြတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြည့်ရှုကြရတာပါအခုတခါတော့တိုင်းရင်းသတင်းလွှာကိုတင်ဆက်ပေးမှာပါ FVB ကတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရှုကြပါခင်ဗျာ
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာအတိုင်းသားသတင်းတော့တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလောက်မှာနားဆင်ရမှာတွေကတော့ဖကန့်မြို့နယ်ကကုမ္ပဏီဝင်းနဲ့တက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မရာဦးကစစ်ဘေးရှောင်တွေကိုရိတ်ခါထောက်ပံ့ပေးနေတဲ့ ICRC ကရန်နာပြီးလာမဲလာမှာတော့ကဘာစာနဲ့ရိတ်ခါအဖွဲ့ WFP ကအစားထိုးတာဝန်ယူသွားမှာဖြစ်ပါတယ်တဲ့င်းလွားတွေတဲမှာတော့ဖရဲသုံးစုမျိုးကစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာယုံတွေတိုက်ခိုက်မိရှုခံရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမှာရှင်တဲ့င်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်ယူမာရွာရှိအဲဘတ်ကုမ္ပဏီဝင်းအတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းအဲဘတ်ကုမ္ပဏီဝင်းမှာတပ်ဆွဲနေထိုင်တဲ့စစ်သားတွေဟာလမ်းသွားလမ်းလာပြည်သူတွေကိုချိန်ချောက်စစ်ဆေးမှုတွေလုပ်နေတယ်လို့ရွာထဲကလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်ခဲ့တဲ့အတွက် KIA PDF ပူးပေါင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်နှစ်ဖက်ကြားပစ်ခတ်မှုမိနစ်40ကျော်ကြာဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုအခြေအနေကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ဥက္ကဋ္ဌဘူချုပ်ကြီးရွတ်စစ်ကနေပြည်တော်မှာစစ်ကောင်စီခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံတယ်လို့ရုပ်ခွင့်ရဒုတိယပူမှုကြီးအုံခေးကပြောပါတယ်ဇန်နဝါရီလ24ရက်နေ့ကနေ26ရက်နေ့ထိစစ်ကောင်စီဘက်ကအမျိုးသားစည်းလုံးငင်ငွေရေးနဲ့ငင်းချမ်းရေးဖော်ဆောင်ရေးဒုဘူချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့က RCSS SSA ဥက္ကဋ္ဌဘူချုပ်ကြီးရွတ်စစ်ကိုလက်ခံတွေ့ဆုံခဲ့တာပါခေါင်းစဉ်3ခုနဲ့ရှမ်းပြည်တွင်ငင်းချမ်းရေးတာမကပဲတနိုင်ငံလုံးငင်းချမ်းရေးတွေဆွေးနွေးခဲ့တဲ့အပြင်ဖက်ဒရယ်အရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနေမီဒီတာဖွံ့ဖြိုးတိုးတက်ဖို့စရာတွေဆွေးနွေးကြတယ်လို့ဒုဘူမှုကြီးအုံခေးကပြောပါတယ်
မြောက်ဦးမြို့နယ်ကစစ်ဘေးရှောင်စခန်းတွေကိုစားတောက်ရေးအတွက်ရိတ်ခါထောက်ပံ့ပေးနေတဲ့အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC ကရန်နာပြီးလာမယ့်ဖေဖော်ဝါရီလမှာကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကအစားထိုးတာဝန်ယူသွားမှာဖြစ်တယ်လို့စစ်ဘေးရှောင်တွေကပြောပါတယ် ICRC အဖွဲ့ဟာတိုက်ပွဲဖြစ်နေတဲ့နေရာတွေကိုအဓိကထားပြီးကူညီပေးတာဖြစ်ပြီးလက်ရှိရခိုင်မှာတိုက်ပွဲတွေငြိမ်သက်နေတဲ့အတွက်အခုလို WFP ကိုလွှဲပြောင်းပေးတာဖြစ်တယ်လို့တေညိုစစ်ဘေးရှောင်စခန်းတာဝန်ခံဦးကျော်တင့်ကပြောပါတယ် WFP ကစစ်ဘေးရှောင်တွေကိုစံစီစားနဲ့မိဖို့ချောင်သုံးပစ္စည်းတွေထောက်ပံ့ပေးမှာဖြစ်ပြီး ICRC ကတော့စစ်ဘေးရှောင်စခန်းတွေမှာကျမ်းမာရေးအပါအဝင်ရေရရှိရေးနဲ့မိလာကိစ္စတွေကိုဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းစခန်းတာဝန်ခံတွေကပြောပါတယ်
ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကတိုက်လီရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အရက်သားပြည်သူ၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလူနေအိမ်နဲ့ဘုံကြီးကျောင်းတွေပျက်စီးခဲ့ပါတယ်ဇန်နဝါရီလ23ရက်နေ့မနေ့မှာမင်းတပ်မြို့နယ်တိုက်နယ်အမှတ်နှစ်ပလိတ်ထွေရွာကိုတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်တပ်က၄ကျောင်းကနေ၃ကျိန်ဘုံကျဲခဲ့တဲ့အပြင်မြို့ပေါ်မှာအထိုင်ချထားတဲ့တိုက်ရင်ကနေလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွေရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာငိုင်းတမောင်းကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမင်းတပ်မြို့နယ်အတွင်းဇန်နဝါရီလ28 နဲ့23ရက်နေ့တွေမှာလေကြောင်းတိုက်ခိုက်မှု8ကြိမ်ပြုလုပ်ခဲ့ပြီးဒီတစ်ကြိမ်မှာတော့လူထိခိုက်မှုရှိခဲ့တဲ့အပြင်လူနေအိမ်နှလုံးဘုံကြီးကျောင်းတစ်ကျောင်းတိမ်ကျောင်းတစ်လုံးပျက်စီးခဲ့ပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ဂျုံတိုးမြို့တစ်ဖက်ကမ်းမှရှိတဲ့ကော့ကြိုက်ကန်းနီနဲ့တရက်တော်ရွာတွေကိုဝင်ရောက်လာတဲ့ KNU PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ဇန်နဝါရီလ23ရက်နေ့ကစလို့တိုက်ပွဲဖြစ်ပွားနေပြီးလူနေအိမ်တွေမီးလောင်တာကြောင့်ရွာသားတွေလည်းထွက်ပြေးနေကြရပါတယ်။ကန်းနီရွာအုပ်ချုပ်ရေးမှူးရုံးနဲ့ဇေယျမနေအိမ်ကို KNU PDF ပူးပေါင်းတပ်ဖွဲ့တွေကမီးရှို့ခဲ့ပြီးနေအိမ်တချို့ မိကူဆက်လောင်ကျွမ်းခဲ့တယ်လို့ဂျုံတို့အခြေဆိုင်စစ်ကောင်စီခမရ545 546တိုက်ရင်တွေပစ်ခတ်ခဲ့တဲ့လက်နက်ကြီးတွေဟာရွာထဲလူနေအိမ်ပေါ်ကျရောက်ပောက်ကွဲခဲ့တယ်လို့ NMSP တထုံခရိုင်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလိုပစ်ခတ်မိရှုမှုတွေနဲ့တိုက်ပွဲတွေကြောင့်ရွာသားတွေကနှိဆက်ရမွန်ပြည်သစ်ပါတီ NMSP ထိန်းချုပ်နယ်မြေဘက်ကိုဆက်လီငယ်တွေနဲ့ထွက်ပြေးနေရတယ်လို့သူကပြောပါတယ်။
ကယားကရီနီပြည်နယ်ဘောလခေမြို့နယ်အတွင်းတောင်ကုန်းစခန်းတစ်ခုကိုကရီနီပူပေါင်းတပ်ဖွဲ့ကသိမ်းပိုက်ခဲ့ပြီးနောက်မှာစစ်ကောင်စီဘက်ကအင်အား200နီးပါးနဲ့စစ်ကြောင်းထိုးဖို့ပြင်ဆင်နေတယ်လို့ KNDF တပ်ရင်း16တာဝန်ရှိသူတွေကပြောပါတယ်။ဇန်နဝါရီလ20ရက်နေ့စခန်းသိမ်းတိုက်ပွဲအပြီးနောက်ရက်မှာကင်းထောက်ရဟတ်ရင်တစီတနေကုန်ပြန်တန်းခဲ့တယ်လို့ဘောလခေအခြေစိုက်တပ်ကနေလည်းလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်ခဲ့လို့ဒေသခံအများစုကတော့ထွက်ပြေးတိမ်းရှောင်နေကြပါတယ်။ကရီနီပူပေါင်းဖွဲ့တွေကမေဆလောင်းတောင်စခန်းကိုဇန်နဝါရီလ20ရက်နေ့မှာဖျက်ဆီးသိမ်းပိုက်ခဲ့ပြီး60မမစိန်ပြောင်းနှစ်လက် RPG တစ်လက်အပါအဝင်လက်နက်ငယ်တွေခဲယမ်းတွေအများအပြားသိမ်းဆီးနိုင်ခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဖျားသုံးစုမျိုးကစစ်ကောင်စီရဲ့လက်အောက်ခံဌာနဆိုင်ရာယုံတွေတိုက်ခိုက်မိရှုခံရတယ်လို့မျိုးကန်တွေကပြောပါတယ်။မြေပြင်ကအခြေအနေတွေကိုတော့မိရင်ကြီးကစူးစီးတင်ဆက်ထားပါတယ်
။ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ဖျားသုံးစုမြို့ရှိစစ်ကောင်စီဌာနဆိုင်ရာယုံတွေဖြစ်တဲ့လဝကယုံ၊ဆရဖယုံ၊အထွေထွေအုပ်ချုပ်ရေးမှုယုံနဲ့စီပင်ယုံတွေဇန်နဝါရီလ23ရက်နေ့ညကစီးနင်းတိုက်ခိုက်ခံရပြီးမိရှုခံခဲ့ရတယ်လို့မျိုးကန်တယောက်ကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်။
ဒါလာဝကကရောင်းတဲ့နှုတ်ကတော့အားဒါနဲ့နာနာမောင်းတဲ့မောင်းနေ
လာဝကယုံကြည်တစ်ခုလုံးမီလောင်သွားကုန်တယ်ဆရာဖယုံအဆောက်အုံတစ်ခုလည်းပါတယ်ထွေအုပ်စုပေါင်းယုံတယုံအကုန်လောင်တယ်လေဘေးနားကဆေးဆိုင်တန်းတွေလည်းအကုန်ပါတယ်စီပင်ယုံလည်းလောင်တယ်မြစ်စင်းယုံလည်းလောင်တယ်ဒီစဲတက်စီပက်ပြီးမီးရှို့တဲ့ကာလင်းငါးစီးနဲ့မြုပ်သေးပြောင်ပြောင်ဝင်လာတာပဲတနတ်တန်တွေလည်းဂျင်းဂျင်းဂျင်းနဲ့မိုးပေါ်ထောင်ပစ်တယ်မိတ္တကားလာတယ်ဝင်ခွင့်မပေးဘူးဒါပေမဲ့မြို့ပေါ်ကလူနေအိမ်တွေတော့မီးမလောင်ပါဘူ
း။ဖျားသုံးစုမြို့ပေါ်ကအစိုးရရုံးဝန်ထမ်းတွေဟာနေ့ပိုင်းအချိန်မှာပဲရုံးတက်ကြပြီးလူတူမရှိတဲ့ညအချိန်မှာမီးရှို့တာမို့လူထိခိုက်မရှိခဲ့ဘူးလို့သူကဆိုပါတယ်။ဖျားသုံးစုမြို့ပေါ်မှာစစ်တပ်ကလုံခြုံရေးမပေးနိုင်တော့ဘူးဆိုတာကိုအခုဖြစ်ရကတက်သေးပြနေတာဖြစ်တယ်လို့ဖျားသုံးစုနေဆက်မြို့အနီးမှာနေထိုင်ပြီးပိုင်းရနာအေးတရင်ဆောင်မားတွေရေးသားနေတဲ့ဗညာအောင်ကအခုလိုပဲပြောပါဗျ
။ဖျားသုံးစုမြို့ပြပျောက်ကြားအဖွဲ့ကသူတို့လောက်တာလို့ခြေညာချက်ထောက်တာတွေ့ရတယ်။ဖျားသုံးစုမှာက KNU, DKBA, PGF, ကရင်ငင်းချမ်းရေး PC, မွန်ပြည်တိရဲနဲ့စစ်တပ်လက်နက်ကိုင်အဖွဲ့ဆောင်ရုံးစိုက်ထားတဲ့မြို့ပါ။အစိုးရရုံးကအဓိကလုံခြုံရေးပေးရမှာကစစ်တပ်နဲ့ရဲပေါ့။ဒါပေမဲ့မြို့တွေကလူတွေပြောတာကညကဖြစ်စီမှာစစ်တပ်ကလက်နက်ကြီးနဲ့အဝေးကနေလှမ်းထုတ်နေတာပဲရှိတယ်။သူတို့နေရာကနေထွက်မလာရဲပါဘူး။စစ်တပ်ကလည်းလက်ရှိအနေထားမှာမြို့လုံးကျွန်ရွေးကိုပေးနိုင်လောက်တဲ့အခြေအနေမရှိတော့ဘူးလေ
။မြို့ကန်တွေကတိုက်ပွဲထပ်ဖြစ်လာမှာကိုစိုးရိမ်နေကြပြီးအချို့မြို့ကန်တွေကထိုင်းနိုင်ငံဘက်ကန်းကိုတင်းချောင်သွားလို့လည်းရှိနေတယ်လို့ဖျားသုံးစုဒေသခံတွေကဆိုပါတယ်။ဇန်နဝါရီလ23ရက်နေ့မနေ့စောစောတုန်းကလည်းဖျားသုံးစုအနီးကျိန်ချောင်းမှာခြေဆိုင်တဲ့ DKBA အဖွဲ့ကောင်းဆောင်ဘုံမှုစောအီဝါနီအိမ်ကိုစစ်တပ်ကလေရင်ကနေဘုံနေလုံးကျေချလိုက်တာနဲ့ပတ်သက်ပြီးဖျားသုံးစုမျိုးပေါ်မှာလက်တော့ပြမှုတွေဖြစ်ပေါ်လာမှာကိုဒေသခံတွေစိုးရိမ်နေတဲ့ကြားကနေပဲအခုလိုအစိုးရရုံးတွေမိရှုခံရတာဖြစ်ပါတယ်
စစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲကတရားမဝင်အတုအယောင်ရွေးကောက်ပွဲဖြစ်တဲ့အတွက်စန့်ကျင်ကြဖို့နဲ့မပူပေါင်းမပါဝင်ကြဖို့ပင်မတော်လှန်ရေးအဖွဲ့အစည်းတွေနဲ့စုဖွဲ့ထားတဲ့မဟာဗျူဟာညှိနှိုင်းဖော်ဆောင်ရေးအင်အားစု SIF ကတိုက်တွန်းပြောဆိုလိုက်ပါတယ်ကျွန်မအမိယာစူးစီးထားပါတယ်အလွာအသီးသီးအပြည်သူတွေပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့စစ်တပ်ကလုံးမဲ့ရွေးကောက်ပွဲမှာပူပေါင်းပါဝင်လိုက်မယ်ဆိုရင်တော့အကြမ်းဖက်မှုတွေကိုလှုံ့ဆော်နေတဲ့စစ်တပ်ကိုပို့ပြီးတော့အားပေးရရောက်တဲ့အတွက်အခုလိုမျိုးတိုက်တွန်းရတာဖြစ်တယ်လို့ SIF ပြောရေးဆိုခွင့်ရှိသူဦးအောင်မိုးစောကပြောပါတယ်
။ဟိုအခြေခံကတော့ဒီရွေးကောက်ပွဲကိုလက်မခံဘူးပဲကြောက်။ဒီရွေးကောက်ပွဲကတကယ်တမ်းကျရွေးကောက်ပွဲမဟုတ်ဘူး။ဟိုတရားခဏနေဟိုရွေးတဲ့
ရွေးချယ်ပွဲလိုပဲကျွန်တော်တို့အဲ့လိုပဲကျွန်တော်တို့ယူဆတယ်ပေါ့နော်အဲ့ဒါကိုလည်းပဲနိုင်ငံတကာကနေဝန်ဝန်ဆန့်ကျင်မှုအတွက်ကျွန်တော်တို့အနေနဲ့ဟိုတိုက်တွန်းတာဖြစ်ပါတယ်အခုလုံးမဲ့ရွေးကောက်ပွဲကနှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့အသက်သွင်းမဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်ပါဝင်ပတ်သက်မှုမလုပ်ကြဖို့ကိုလည်းSIFကအမျိုးသမီးခေါင်းဆောင်လေး
ရှိ ကို ပြန်တဲ ဆောင်လာမယ် အခြေအနေ အခွင့်အလမ်းတွေ အလုံး မှန်သမျှကို 2008 ရလောက်ကို စုပ်ကိုင် ပြီးတော့မှ လောက်ဆောင်မဲ့ လမ်းကြောင်း မှန်သမျှကို ကျမတို့က ပိတ်ဆို့ရမှာ ဖြစ်ပါတယ် ဒါမှသာလေ ဒီ ကျမတို့ နိုင်ငံမှာ စစ်အာဏာရှင် စနစ်ကို အမိဖြတ် တော်လှန်နေမှာ ဖြစ်ပါတယ် ပေါ့နော်
January 16 ရက်နေ့က ထုတ်ပြန်ထားတဲ့ SIF ရဲ့အတူအရောင်ရွေးကောက်ပွဲဆိုင်ရာ ယက်တီချက်နဲ့ တိုက်တွန်းချက်ထဲမှာ ဖက်စစ်စစ်အုပ်စုကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲဟာ ဒီမိုကရေစီနီးကျရွေးကောက်မှုမဟုတ်ခြင်းနဲ့ စစ်အုပ်စုကကျူးလွန်နေတဲ့ ဆက်ပြီးတော့ကျူးလွန်နိုင်မဲ့ရာဇဝတ်မှုပြုလုပ်နိုင်권 အာဏာအပ်နှင်းခြင်းဖြစ်တယ်လို့ဆိုပါတယ် ရွေးကောက်ပွဲကိုအတိမတ်ပြုလက်ခံခြင်း ဒါမှမဟုတ် ပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ ပြည်သူတွေရဲ့တန်ဖိုးမဖြတ်နိုင်တဲ့ ပေးဆက်မှုတွေနဲ့ ပေါ်ပေါက် ပြည်သူတော်လှန်ရေးရည်မှန်းချက်ကိုဥပိ္ပခပြုတာ စစ်အုပ်စုရဲ့ 2008 ဖွဲ့စည်းပုံအခြေခံနဲ့အကာအကွယ်ယူရယူခံစားနေတဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ကိုသက်ဆိုးရှည်စေပြီးဆက်အာဏာရှင်စနစ်ကိုပုံမှုခိုင်မြဲသွားစီမယ်လို့လည်းထည့်သွင်းထားပါတယ်အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါ
ဖက်ကမြို့နယ်ယူမာရွာကအေဗာကွန်မြူနီဝင်းနဲ့တပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကငွေရောက်တိုက်ခိုက်ခဲ့ပါတယ်။မြောက်ဦးမြို့နယ်ကစစ်ဘေးရှောင်တွေကိုစားတောက်ရေးအတွက်ရိတ်ခါထောက်ပံ့ပေးနေတဲ့ ICRC ကရနာဘီလာမဲလာမှာကမ္ဘာ့စားနပ်ရိတ်ခါအဖွဲ့ WFP ကအစားထိုးတာဝန်ယူသွားမှာဖြစ်ပါတယ်။
တို့ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပါ။တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။
VOA အမေရိကန်တိုင်းရင်းတောက်ကြနေမနဲ့ခင်သတင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရထိတ်တန်းရောက်
ရင်းတွေရဲ့သတင်းအကျဉ်းကိုဒေါခင်မျိုးသက်ကပြောပြပေးပါခင်ဗျာရုရှားကမစိုင်းဒုံးကျည်ရနဲ့ထပ်ပြီးတော့တိုက်ခိုက်နေတဲ့အတွက်ဂျက်တဲ့ပရင်းတွေကယူကရိန်းဒေသအများပြားမှာတည်ဆုံးသူက12ဦးတဲ့မင်းရှိပြီးတော့ဒဏ်ရာရသူကနောက် 12ဦးရှိတယ်လို့ယူကရိန်းဘက်ကနေပြန်ပြီးတော့ပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အင်အားကြီးလက်နက်တွေရှိတဲ့ရုရှားကိုတောင်းလန်တိုက်ခိုက်ဖို့အတွက်လက်နက်တွေလိုအပ်နေပါတယ်လို့ဂျက်တဲ့ပရင်းတွေမှာပဲပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေမြင့်တက်နေတာကိုလျှော့ချဖို့အတွက်အမေရိကန်ကတောင်းဆိုလိုက်ပါတယ်။အစ္စရေးထိန်းချ တောင်းဆိုလိုက်တာပါဂျီတိုက်ခိုက်သေဆုံးမှုတွေဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ရဲ့အရှိလေပန်ခီးစဉ်စတင်မှုရပ်ပိုင်းအလို့မှာဖြစ်ပွားခဲ့တာပါယူကရိန်းမှာအရက်သားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာအပါအဝင်စစ်ပွဲဆင်နွှဲမှုမှာပါဝင်တဲ့ရုရှားကြေးစားတပ်ဖွဲ့ Wagner Group အကြီးအကဲနဲ့ဒီကုမ္ပဏီနဲ့ဆက်နွယ်နေသူတွေလုပ်ငန်းအများအပြားကိုအမေရိကန်ကနေအရေးယူတန်းခတ်လိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကကြေညာပရင်းနေမှာကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းရခြင်းကဆက်ပြီးတော့ဘိန်းထောက်လုပ်မှုတဟုန်တို့များလာခဲ့တယ်လို့ကုလသမဂ္ဂမူရရှင်းနဲ့ရာဇဝတ်မှုကင်းဆိုင်ရာယုံ UNODC ကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါဒီကနေ့တောက်ကြံနေမနဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဒဲရက်စမစ်တို့ဖြစ်ကြပါတယ်တရင်တောက်ကြံနေမနဲ့ခင် VOA အစီအစဉ်တွေကို line meter 3249တို့ကနေ VOA က Facebook ကနေကိုပူးတွဲပြီးတင်ဆက်ပေးနေပါတယ်တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးအိမ်တွင်အိမ်ပြင်အားလုံးအနီးအကင်းဝေးပြီးတော့မင်္ဂလာပြည့်ဝတဲ့နေ့ဖြစ်ပါစေကြောင်းဆုတောင်းလိုက်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါ
This program has come to you from the Voice of America, Washington.